在人的零零秒、零零秒之内，孤独光幕，就留下了爱的孤独光幕。也不怕把我接受先不过帮阿来的，也当被围巾秘密留着。深夜客店抽烟人那边不一般，比如接着吃钱。地不然那地上那一个没上月明嘛，你摸的那地呀，那家家呀啊。现在打的那罗呢？那朝阿阳阿姐那得苦呢？国家的这里那朝东阳，小姐姑姑呢，多的连垃圾呢。可怜的那朝姑娘姑呢，十点半了那才瞧见不得屋呢嘛。在该朝有伢在家叫大都拉腰皮了，当阿罗巴的呀，谢谢就都一天忙嘛，孤独高木就家的，孤独闲伢个。曼德里有先不也离在那兰，西塞东西塞里兰家曼尼泰尼的，这个伊乌昂丹这个嘛伊托努努，大古焦都马丁丁莫，大古黑奴毛昂都，德米马米德冲叙利亚布拉斯的杨伟伊米达苏鲁个，伢塞家将在都拉要比罗里尼庙里杰庙里阿钦。当阿罗先面都阿阿勇卡玛，阿勇卡尼列卡罗玛，摩尼都开为佛前双面的非双面，这个独占金属的孤独高木。那一个吉阿罗阿巴罗阿列维吉曼塔迪阿丹古里亚西万里丁安对走的走的阿钦，丁安阿从这个独占金。在妈妈家的那块妈东东家住单间，当阿罗巴的呀，西塞里巴罗阿，布拉萨奥的奥西亚边，布拉萨奥的呀，西塞里奥，将来的都，阿迈哥西翁泽罗达格吉萨比都过住单间，高木就个奶奶阿边，这个有单娘，这个买多娘娘的大大米米的猪肉个。年年他妈七八岁的伢子，小姨娘独单间，厂里的单那的单独单间，不少领导面面单亲要不来是的，你打住都个来个，当阿罗先面都阿十家母的孩子伢子的伢子才来个，当里个对那的那都上天呢，这些是努阿间，买酒我啥地都不独单间。学历表，我等你打住你阿个来个，当阿罗先灭度阿波边的呀，实在累焦，那我干嘛东当家独单间？不求度，多看看问你打住个得当家，相公有多点点的你打住个得当家，不谁面多某某你打住个阿当家，不往常的打的你打住你阿个东当家。多几天没打住个那长节，多看看屋啊这长节。屋水温，多看水大，忙担心屋忙水就屋没打住个。当阿罗先灭度阿布拉扎乌的欧西阿边，得呀西塞里欧九站间，这个孤独高木雅古，那先给都书包皮罗拉腰皮罗就加完了。若人类阿罗诺的那个马里路，碰见牛魔的那地下去呢，把地下国家背不来，所以，这些人都也没啥米给，没啥怕给米谷，在地里干嘛？接触吃的呢，奇妙不国家给的，但马是为斗争，那斗过千山比罗，吃鸡伢大爷，所以地底下有钢筋的比罗，好背吧。弟弟要有表现过的那个都也没啥怕给没啥没给吃的都都马达给他牛马内坦亚的那古拉比达那古拉马达就得在你们呢啊破坏那乌乌将就比如国家的那个的这样吃法而弟弟弟弟大爷是那么比如朋友好的卡嘛弟弟要有哪有的啊的卡嘛巴黎有七段对面的嘞，就罗一库克嘛，在你蒙那里挂新礼家的，米班的大的米钱没比，没别的便宜家的，蒙那嘛钱钱，但不铁路家的比西古讲究，但不铁路家的没大的，谁的跟表你家的，没水钱钱没可能没表能便宜家的，地铁的那里地铁要哪有地铁卡嘛？八角梅就是七里的古路，亚端南边西边的。大家我阿龙的住宅，比如哪一个？ မြတ်စွာဘုရားဒီတရားတော်မှာလောကုတ္တရာတတ်တတ်မူပဲနဲ့လောကီလောကုတ္တရာနှစ်ဖြာသောအကျိုးရှိတဲ့ရောနှောပြီးတော့လောကီနဲ့လောကုတ္တရာကိုရောပြီးတော့ဟောထားပါတယ်သူရဲ့မွေသားမိခင်မွေသားဘခင်ဖြစ်တဲ့နကုလတိတာနဲ့နကုလမာတာသူတို့မှလည်းပဲသားလေးရဲ့နကုလဆိုတဲ့သားလေးတယောက်ပဲရှိပါတယ်အဲ့ဒီဇနီးမောင်နှံနှစ်ယောက်ကိုအကြောင်းပြုမြတ်စွာဘုရားသူတို့ကိုချီးမြှောက်တဲ့အနေနဲ့ကျေးဇူးဆက်တဲ့အနေနဲ့ဟောကြားတဲ့တရားဖြစ်ပါတယ်ဧကံတမယံဘဂဝါဗတ္တိတုဝိဟရတိသူတုမာရတိရေဘေဇကလာဝနေမိဂတာယိအခါတပါဘုရားရှင်ကိုယ်တော်မြတ်ကအိန္ဒိယပြည်အဲ့ဒီခေတ်ကတိုင်းကြီး16တိုင်းရှိတဲ့နေရာဘဂတိုင်းဘဂတိုင်းနဲ့မလဲပဲမြို့ပေါင်းများစွာရှိတဲ့နေရာသူတုမာရကိရာမြို့အဲ့ဒီသူတုမာရကိရာမြို့အနီးကဘေဇကလာဝဆိုတဲ့တောအုပ်ကြီးထဲမှာဘေးမဲ့ပေးထားတဲ့တောအုပ်ကြီးတွေမှာဘုရားရှင်ခါတဘာတော့ကြွပြီးတော့တရင်သုံးတယ်။ဘာဖြစ်လို့မြတ်စွာဘုရားကအဲ့ဒီဒေသကလာဆိုတဲ့တောအုပ်ကြီးတနည်းအားဖြင့်ဒေသကလာဆိုတဲ့ဘီလူးမသိမ့်ပိုက်ထားတဲ့အတွက်ဒေသကလာလို့အမည်တွင်တဲ့တောအုပ်တချို့ကလည်းပဲပဲစင်းကုန်တော်ကြီးလို့ဒီလိုပြောကြတယ်ပေါ့။အဲ့ဒီဘေးမဲ့တောကြီးတွေမှာဘုရားရှင်ကိုယ်တော်မြတ်ကတန်ဃာတော်ရှင်မြတ်တွေနဲ့အတူကြွလာခဲ့တယ်ဘာကြည့်လို့ကြွလာရတာလဲဆိုတော့သူ့ရဲ့မွေးစားပြီးခင်မွေးစားဖခင်တို့ခေါ်နိုင်တဲ့နကုလပိတံနဲ့နကုလမာတာကိုဘုရားရှင်ကိုတော်မြတ်ကအသက်တွေလည်းပဲကြီးကြတဲ့အခါမှာချီးမြှောက်ဖို့ဆိုပြီးတော့ကုသိုလ်တွေတိုးစေဖို့တရားရည်တိုက်ကြွေးဖို့မြတ်စွာဘုရားကသူတို့ဇနီးမောင်နှံနှစ်ယောက်တည်းတည်တဲ့ဒီခရီးကိုကြွလာခြင်းဖြစ်ပါတယ်အဲ့တော့သူတို့ကဘာကြည့်လို့မြတ်စွာဘုရားရဲ့မွေးစားမိခင်မွေးစားဖခင်ဖြစ်ကြတယ်လေဆိုတော့ဘုရားရှင်ကိုယ်တော်မြတ်ကသူတို့အသက်ရွယ်ခက်လက်လက်ပိုင်းလုံးခက်ငင်ငယ်ပိုင်းလုံးကလည်းပဲဘုရားရှင်ကဒီမြို့ကိုစောစောကလည်းပဲရောက်ကြွခဲ့ပြီးတယ်အဲ့ဒီအချိန်တုန်းကမြတ်စွာဘုရားကလည်းပဲဘုရားဖြစ်ပြီးခါစားတော့သူတို့ရဲ့အသက်ရွယ်တွေကလည်းပဲခုလို60ကျော်80ဒီလိုပစ္စည်းမှရွယ်နောက်ဆုံးရွယ်မရောက်ကြသေးဘူးသူတို့လည်းပဲလူလက်ပိုင်းခက်ငင်ငယ်လေးတွေရှိကြသေးတယ်အဲ့ဒီချိန်တုန်းကလည်းပဲဘုရားရှင်ကိုယ်တော်မြတ်ကြွလာတယ်ဆိုရင်ပဲဒီဇနီးမောင်နှံတယောက်ကမြို့သူမြို့သားတွေနဲ့အတူကြွသွားပြီးတော့တရားနာကြတယ်။တရားနာတဲ့အခါမှာတရားမနာခင်မှာပဲမြတ်စွာဘုရားကိုမြင်မြင်သားရင်းလိုပဲစိတ်ထဲမှာဖြစ်သွားကြတယ်။စိတ်ထဲဖြစ်ယုံနေမှာပဲနဲ့ဗဇက်ကထုတ်ပေါ်ပြီးတော့လူကြားထဲမှာမရှက်နိုင်မကြောက်နိုင်နဲ့သားသားလို့ဒီလိုထိထုတ်ပေါ်ပြောဆိုတဲ့ဆင့်ပြီးရောက်ခဲ့ပါတယ်။မြတ်စွာဘုရားကလည်းပဲရှင်ရှိဘဝတွေကိုကြည့်တော်မူပြီးတော့အတိတ်ကပါရမီဖြည့်ပတ်တွေဖြစ်နေတော့မြတ်စွာဘုရားကလည်းပဲမတားမြစ်ပေါ့ငြိမ်းပြီးတော့ပဲဒီလိုပဲလက်ခံလိုက်ပါတယ်သူတို့ကဘာဖြစ်လို့မြတ်စွာဘုရားကိုတွေ့တူရင်သားလို့သားချင်းလို့စိတ်ထဲမှာဖြစ်ပြီးတော့ဗဇက်ကထုတ်ဖို့ပြီးတော့ကြွေးကြော်ရတာလေဆိုတော့ဘုရားရှင်ကိုယ်တော်မြတ်ကတပ်ပင်ရတဲ့ဉာဏ်နဲ့မြင်တော်မူတယ်နကုလပိတာဆိုတဲ့ပုံသားကြီးဆိုလို့ရှိရင်လည်းပဲဘုရားရှင်နဲ့ဘုရားရှင်ရဲ့ဖခင်ဖြစ်နေဘဝ900လောက်တန်ត្រာထဲမှာကျင်လေခဲ့တယ်။နောက်ပြီးတော့မြတ်စွာဘုရားရဲ့ဖခင်ရဲ့အကိုကြီးဗာကြီးဖြစ်နေဘဝ900ဖခင်ရှင်ရဲ့ဖခင်ရဲ့ညီဗာလေးဖြစ်နေဘဝ900ဘဝပေါင်း1500လောက်အတူတကွပါရမီဖြည့်ခဲ့ပြီတဲ့ပေါ့။နကုလမာတာဆိုတဲ့ပုံလေးမကြီးရလည်းပဲဖခင်ရှင်နဲ့ဒီလိုပဲမိခင်ဖြစ်နေဘဝပေါင်း900လောက်မိခင်ရဲ့အမကြီးတော်ကြီးဖြစ်နေဘဝ900လောက်မိခင်ရဲ့ညီမတော်လေးဖြစ်နေဘဝ900လောက်ဒီလိုဘဝပေါင်း1500လောက်တန်ត្រာထဲမှာပါရမီတွေကျွဲပြီးတော့ဖြည့်ကျင်ခဲ့ကြတယ်တချို့ကျမ်းစာတွေမှာတချို့နေရာတွေမှာဆိုရင်ဘဝပေါင်း2000လောက်တောင်ပြပါတယ်အဲ့တော့ဘဝပေါင်း1500ဒီလောက်ဆွေမျိုးတွေတော်ဆက်ခဲ့ပြီးတော့တဦးအကျိုးတဦးလူလာပြီးပါရမီဖြည့်ပတ်တွေဖြစ်ခဲ့တော့ဒီဘဝမှာလည်းပဲမြတ်စွာဘုရားကိုမြင်လိုက်တာနဲ့သူတို့ရဲ့သားပဲလို့စိတ်ထဲမှာဖြစ်ပြီးတော့ထုတ်ဖော်ပြီးတော့ပြောဆိုတဲ့ဆင်ရောက်တော့မြတ်စွာဘုရားကလည်းပဲရှင်းဘဝကပါရမီဖြည့်ပတ်တွေဖြစ်သိတော့ဒီတိုင်းပဲငြိမ်ပြီးတော့လက်ခံတော်မူခဲ့ပါတယ်။ပဝန်းကျင်ကတော့မြတ်စွာဘုရားရဲ့အတိတ်ကအကြောင်းလေးပါးမသိတော့အံ့ဩအံ့အားသင့်အောင်သင်ပြကြတယ်ပေါ့။အဲ့တော့မြတ်စွာဘုရားကအဲ့ဒီလိုပထမတွေ့တဲ့ချိန်မှာပဲသူတို့နှစ်ယောက်စိတ်တည်ငြိမ်ပြီးဆိုတဲ့နဲ့တရားဟောလိုက်တာအဲ့ဒီပထမဆုံးတွေ့ကြရသူတို့နှစ်ယောက်ကသောတပတ္တိမတ်သောတပတ္တိဖို့ကိုမျက်မှောက်ပြုပြီးတော့သောတပန်အရိယာသာဝကနဲ့သောတပန်အရိယာသာဝိကမှာဖြစ်ခဲ့ပါတယ်။ခုလည်းပဲဘုရားရှင်ကိုယ်တော်မြတ်ကဘဂတိုင်ကိုဒေသစာရီကြွချီတဲ့အခါမှာအသက်တည်ကြီးရင်လာပြီးဖြစ်တဲ့သူ့ရဲ့အတိတ်ဘဝကလေးကပါရမီဖြည့်ပတ်တွေဖြစ်ခဲ့တဲ့မွေးစားမိခင်မွေးစားဖခင်လို့ခေါ်နိုင်တဲ့ ဒီပုံသားကြီးနဲ့ပုံလေးမကြီးကိုချင်းမြောင်းမယ်ဆိုပြီးကြွလာတော့ယခုလည်းပဲမြတ်စွာဘုရားကြွလာတဲ့လေကြားတာနဲ့တကြိမ်နဲ့သူတို့ဟာအသက်ကြီးနေမယ်လို့တားပြားဆိုတဲ့ဇောနဲ့တနည်းအားဖြင့်လည်းပဲမြတ်စွာဘုရားကမွေးဖွားလိုက်တဲ့အရိယသာဝကတွေဖြစ်တော့အရိယဇက်အားဖြင့်လည်းမြတ်စွာဘုရားရဲ့တားတပိတွေဖြစ်နေကြတာပဲအဲ့တော့မြတ်စွာဘုရားကြွတဲ့ဆိုရင်ပဲသတင်းပြားတာနဲ့တောအုပ်ထဲကိုဒိမေတော်ကြီးတွေကိုတွားပြီးတော့မြတ်စွာဘုရားနဲ့အန္တလပတန္တပလျှောက်ထားပြီးတော့နောက်ရက်အတွက်ဆွမ်းစားတင်ခဲ့တယ်ပေါ့တန်ဃာတော်ရှင်မြတ်တည်းဘုရားရှင်ကိုယ်တော်မြတ်ကလည်းပဲစိတ်စိတ်လေးနေပြီးတော့လက်ခံတော်မူလိုက်တယ်နောက်နဲ့နည်းနည်းလင်းတယ်ဆိုရင်လည်းဘုရားရှင်ကိုယ်တော်မြတ်ကတင်ခံနေပြင်းစင်းတပ်ပေတော်မူပြီးတော့တပိတ်ကိုပွေပြီးတော့တန်ဃာတော်ရှင်မြတ်တည်းနဲ့နကုလပိတာနကုလမတာနေတဲ့တုတ္တမာရာကိရာမြို့ထဲကိုကြွားတော်တော်ကြွားတယ်ဆိုရင်ပဲအိမ်ရောက်တယ်ဆိုရင်ပဲဒီလိုပဲခင်းထားတဲ့နေရာလေးမှာဘုရားရှင်ကိုယ်တော်မြတ်ကတရင်သုံးတယ်။ဇနီးမောင်နှံတယောက်ကလည်းပဲဘုရားရှင်ကြွလာတယ်လို့သိတဲ့နဲ့ဒီပြိုင်နဲ့အထာကိုနကုလပိတာသဂါဟပတိနကုလမာတာသဂါပတာနီယေနာဘဂဝါတေနုပတင်ကမိန်တုဥပတင်ကမိတ်တဝါဘဂဝန္တံဘိဝါတေတဝါဧကမန္တံနိတိဒိန်တုဧကမန္တန်ဤတိန်တော်ကိုအနကုလပိတာဂဟပတိဘဂဝန္တံဧတတဝောစာတဲ့အဲ့ဒီလိုဘုရားရှင်ကြွလာတဲ့လူသိတာနဲ့ဒီပြင်နဲ့ဇနီးမောင်နှံရောက်အောင်မြတ်စွာဘုရားမှုရှိတဲ့တန်ဃာတော်ရှင်မြတ်ဒေဇီကိုတွားပြီးတော့ထီချင်းကြီး၅ပါးနဲ့ကြာကြာနာရှစ်ခိုးတဲ့ပေါ့လက်ချင်းတစ်ခုတစ်တောင်းခုကျန်းကျင်မှာထီပြီးတော့ကြာကြာနာရှစ်ခိုးပြီးတဲ့ခါမှာဧကမန္တန်ဤတိတိန်သူဘုရားရှင်နဲ့မဝေလွန်မနီလွန်လေညာမကြတဲ့ရက်ဘုရားရှင်နဲ့မမြင်တဲ့ရက်စတဲ့အပြစ်၆ပါးကင်းလွတ်တဲ့ရက်မှာထိုင်နေကြတယ်ထိုင်ပြီးတော့ဒီပုံနာသတိမွန်နာမြတ်စွာဘုရားနဲ့သိရင်ပြီးတဲ့အခါမှာဘာစကားလျှောက်ကြလဲဆိုတော့နကုလပိတာဖြစ်တဲ့ပုံနာကြီးရဲ့မြတ်စွာဘုရားကိုရင်းရင်းနှီးနှီးပွန့်ပွန့်လင်းလင်းပဲလျှောက်ထားတော့တာဘလို့လျှောက်ထားတယ်လဲဆိုတော့သားတော်ဘုရားတဲ့ဘုရားတပည့်တော်လျှောက်ထားပေးရစီဘုရားတပည့်တော်ဟာငငယ်ရွယ်ရွယ်ကလေးရဲ့သားတော်ရဲ့မိခင်ဖြစ်တဲ့နကုလမာတာကိုလက်ထပ်ချင်းညာပြီးတော့အိမ်ကိုခေါ်ဆောင်ခဲ့ပါတယ်အဲ့ဒီချိန်ကစပြီးတော့ဘုရားတပည့်တော်ဟာနကုလမာတာကိုကြော်လွန်ပြီးတော့ခြားမျိုးသမီးတွေပေါ်မှာစိတ်နဲ့တောင်မပြတ်မှားမိပါဘူးခန္ဓာကိုယ်နဲ့ပြတ်မှားဖို့ဆိုတာပြောဆိုစရာမလိုတော့ပါဘူးခင်ဗျာတဲ့နောက်ထပ်တစ်ခါစကားချိုက်ချောက်တယ်ဧရှိယမမယံပန္တိဒိဋ္ဌိစေဝတ္တမိညမဉ္ဇံပတိတုဘိတံပရာယေဇဣညမဉ္ဇံပတိတုတားတော်ဘုရားတဲ့ဘုရားတပည့်တော်လျှောက်ပြရတယ်ဘုရားတပည့်တော်ကဒီဘဝမှာလည်းပဲတပည့်တော်ကနကုလမာတာနဲ့အတူတကွပါရမီတွေဖြည့်ခွင့်တွေ့မြင်ခွင့်ရကြပါတယ်နိဗ္ဗာန်မရသေးလို့သံသရာကျင်လေခဲ့ရင်လည်းပဲနကုလမာတာနဲ့ပါရမီတွေဖြည့်ခွင့်ရကြပါတယ်ဘုရားလို့ဒီလိုပဲလျှောက်အဲ့ဒါနကုလမာတာဆိုတဲ့ပုံလေးမကြီးရဲ့လည်းပဲပြန်ပြီးတော့လျှောက်သူတို့ကမြတ်စွာဘုရားနဲ့သိရင်းနေကြတာမိသားစုလူကိုစိတ်တည့်ဖြစ်နေကြတော့ရဲရဲတင်းတင်းနဲ့လျှောက်တော့တားတော့ဘုရားတဲ့ဘုရားတပည့်တော်လည်းပဲထပ်ပြီးတော့လျှောက်ပြရတယ်တပည့်တော်ကငငယ်ရွယ်ရွယ်လေးရဲ့နကုလပိတာကလက်ထပ်ချင်းများပြီးတော့အိမ်ကိုခေါ်ခဲ့ပါတယ်အဲ့ဒီချိန်ကစပြီးဘုရားတပည့်တော်ကလည်းပဲနကုလပိတာရှင်ဘုရားရဲ့ဖခင်ရဲ့အပေါ်ကိုကြော်လွန်ပြီးတော့ခြားမျိုးသားတွေပေါ်မှာစိတ်နဲ့တောင်မပြတ်မှားမိပါဘူးတဲ့ခန္ဓာကိုယ်နဲ့ပြတ်မှားဖို့ဆိုတာတော့ပြောစရာမရှိတော့ပါဘူးတပည့်တော်လည်းပဲသူလျှောက်တဲ့အချိန်မှာဒီဘဝရောနောင်ဘဝရောတန်တရာမှာကျင်လေခဲ့ရရင်အတူတကွတဥ့ကျူတဥ့လိုလားပြီးတော့ပါရမီဖြည့်ခွင့်ရကြပါတယ်ခင်ဗျာလို့ဒီလိုလျှောက်လိုက်လျှောက်တော့ဒီနေ့ပြိတ္တတွေနည်းနည်းလေးစဉ်းစားကြည့်ပေါ့လျှောက်ခံရတဲ့ပုဂ္ဂိုလ်ကတုံလောကထွက်တာမြတ်ဖေရလူမင်းနဲ့မြင်းမြန်မာမင်းတထေးတကြွေတည်းကကြိတ်ကြိတ်တိုးပြီးတော့ကိုယ်ကိုယ်ပူဇော်ခံနေတဲ့ဘုရားရှင်ကိုယ်တော်မြတ်နာတပင်တထေးဝိသကာသူတို့ဆိုရင်တိမ်ပေါင်း5000လေးရလောက်ပုံကြံခံပြီးဒေတဝန်เจ้าကြီးတွေနောက်ပြီးတော့တိမ်ပေါင်း2600လောက်ပုံကြံခံပြီးတော့တာဝတိနုရဲ့ရှေ့ဘက်ပုဗ္ဗာယုံเจ้าကြီးတွေထောက်လုပ်ပြီးတော့ကိုယ်ကိုယ်တဲ့တထေးအဲ့ဒီတထေးတွေကပူဇော်တဲ့မြတ်စွာဘုရားမင်းနေလို့ချင်းဗိမိတာရမင်းတို့ကောတလမင်းကြီးတို့မြတ်စွာဘုရားကိုပြပြဝက်ပြီးတော့ပူဇော်ကြတာဒီကလေးပင်နေနေနတ်မင်းတွေဆိုလို့ရှိရင်လည်းပဲတရားမင်းသတ္တမတွေနတ်မင်းစတဲ့နတ်မင်းတွေဟာဘုရားရှင်နဲ့တွေ့ရင်ကပိယကျောင်းသားလို့သဘောဖြစ်ပြီးတော့ပြပြဝက်ပူဇော်ကြပါဗျာဗြဟ္မာမင်းတွေဆိုလို့ရှိရင်လည်းပဲတဟံပတိဗြဟ္မာစပြီးတော့ဗြဟ္မာတွေဟာမြတ်စွာဘုရားနဲ့တွေ့ရင်ပူဇော်ကြတာ အဲ့တော့အလျှောက်ထားခံရတဲ့ပုဂ္ဂိုလ်ကသုံးလောကထွက်တာရှင်တော်မြတ်ပြည်ရ။ရှောင်းနေတဲ့ပုဂ္ဂိုလ်တွေရလည်းပဲသက်အားဖြင့်တော်တော်ကြီးရော60ကျော်80ပစ္စည်းမှယူနောက်ဆုံးအရွယ်လို့ပြောလို့ရှားကောင်းပြနိုင်တဲ့အရွယ်တွေ80တွေဝန်းကျင်တွေဖြစ်ကုန်ကြပါဘူး။အဲ့တော့အရွယ်အားဖြင့်လည်းပဲမငယ်တော့အဲ့တော့သူတို့ရဲ့ဂုံတူးကိုကြည့်လို့ရှိရင်လည်းပဲသောတာပန်အရိယာတာဝကအရိသောတာပန်အရိယာတာဝိကမာကြီးဖြစ်နေတယ်တဲ့ပုထုဇဉ်တောင်မဟုတ်ပါဘူးအဲ့တော့ရှောင်းနေတဲ့စကားကြည့်လိုက်တော့လည်းပဲဘုန်းကြီးတို့ပုထုဇဉ်တွေအမှတ်တမဲ့ကြည့်လိုက်လို့ရှိရင်အိုးမြတ်စွာဘုရားသွားပြီးတော့ဒီဘုန်းကြီးရဲ့ဘွားကြီးကတငယ်ပြန်နေသလားဘုန်းကြီးတို့အမြင်နဲ့ဆိုရင်တော့ဒီတိုင်းကဲ့ရဲ့ကောင်းကဲ့ရဲ့မှာပဲပရိသတ်တွေလည်းပဲဓမ္မသိဘူးဆိုလို့ရှိရင်တော့မြတ်စွာဘုရားကတော့ဒီဘုန်းကြီးနဲ့ဘွားကြီးတို့ဩငေါက်ပြလိုက်တော့ပါပဲကလေးကလားစကားတွေလာပြီးတော့ပြောနေတယ်ဆိုပြီးတော့ဒီလိုထင်ကောင်းထင်ပါပဲဒါိုင်းမဲ့လို့မြတ်စွာဘုရားကသူတို့ကိုငေါက်လဲမငေါက်ပါဘူးလေးလေးစားစားပဲအဖြေပြန်ပြီးတော့ပေးခဲ့ပါတယ်ဘာဖြစ်လို့လဲလို့မေးလို့ရှိရင်ဘုရားရှင်ကိုယ်တော်မြတ်ပွင့်လာတာကဘုရောလောကီသမုတ်ပန်တော့ဟိတာယတ္တပါဏိနံလောကီလောက၌ဘုရောဘုရားရှင်ကိုယ်တော်မြတ်သည်တပ္ပပါဏိနံတတဝါအလုံးတို့၏ဟိတာယလောကီကျိုးလောကုတ္တရာကျိုးစီးပွားလုံငါသမုံပန်သောကောင်းစွာမသွေပွင့်ထွန်းတော်မူခဲ့ပါသည်ဤမြတ်စွာဘုရားပွင့်လာတာကလောကသားတွေအတွက်လောကုတ္တရာကျိုးသက်သက်မဟုတ်ပါဘူးလောကီကျိုးရောလောကုတ္တရာကျိုးရောဆောင်ရွက်ဖို့အတွက်ပွင့်လာတာတပ္ပညုတဉာဏ်ကြီးဖြည့်ကျင်းခဲ့တာကငါတရားဟောပြီးတော့အသိဉာဏ်ဤပေးမယ်တရားဝနာယူပြီးတော့တတဝါတွေလောဘဒေါသများနေရာနေနေသွားပါစေ။နေရာကနေပြီးတော့ကုန်ခန်းပြီးတော့နိဗ္ဗာန်တည်းမျက်မှောက်ပြုကြပါစေ။အပေကြားမဲ့တတဝါတွေဆိုလို့ရှိရင်လည်းပဲအပေမကြပါစေနဲ့သုခတိဘုံဘဝရောက်ကြပါစေ။ဒီလိုစိတ်ထားနဲ့မြတ်စွာဘုရားပါရမီဖြည့်ခဲ့တာပါ။မြတ်စွာဘုရားငါဘုရားဖြစ်ပြီးတော့ပူဇော်တာတွေခံပြီးတော့အေးအေးဆေးဆေးဇိမ်နဲ့နေမယ်ဆိုတဲ့စိတ်နဲ့ဘုရားဖြစ်အောင်ကျင့်ခဲ့တာမဟုတ်ပါဘူး။ဘုရားဖြစ်ခြင်းရဲ့ရည်ရွယ်ချက်ကတတဝါတွေကောင်းကျိုးကောင်းကျိုးဆိုတဲ့နေရာမှာလည်းဖြစ်နိုင်ရင်လောကုတ္တရာကျိုးနောက်ဆုံးလောကီကျိုးအားလုံးကိုငါဆောင်ရွက်မယ်ဆိုပြီးဘုရားရှင်ကပါရမီဖြည့်ခဲ့တာပါဒါလေးကိုမျက်ခြေမပြတ်ရှိခြင်းပါဘုန်းကြီးတို့မင်္ဂလာတော်မှာဆိုရင်ကြည့်လိုက်လို့လောကီကျိုးတွေများတယ်အိမ်တော်ပြုပြီးတော့သာသမီတွေရတယ်ဘုန်းကြီးတို့မင်္ဂလာတုတ်တံကိုကြည့်လိုက်လို့မင်္ဂလာတုတ်တံမှာဆိုရင်ဗုဒ္ဓဓာရတသင်္ခောအေတံမင်္ဂလာမုဒ္ဒမံတဲ့အိမ်တော်ပြုပြီးတော့သာသမီဇနီးမယားတွေကိုပြည့်မထားပဲနဲ့တဏ္ဍာရီများလောကီလောကုတ္တရာကောင်းအောင်ပညာရည်ကောင်းအောင်စောင့်ရှောက်ပေးတယ်စေနာကောင်းနဲ့စောင့်ရှောက်ရင်အဲ့ဒီလိုအိမ်တော်ပြုပြီးတော့ဒီလိုပြုစုလုပ်ကြွေးတာလည်းမင်္ဂလာပဲနိဗ္ဗာန်ရောက်ကြောင်းပဲလို့မြတ်စွာဘုရားကတည်လင်းဟောထားတာပဲဒါကြောင့်ဒီနေရာမှာလည်းပဲအာလုံးပရိသတ်တွေကတော့မြတ်စွာဘုရားဆိုလို့ရှိရင်တော့လောကုတ္တရာပဲဟောမှာဒါရီလာမင်းတော့မြတ်စွာဘုရားရှင်ကိုတော်မြတ်ကတော့ဒီဖိုးကြီးဖွားကြီးငောက်ထဲလိုက်မှာပဲလို့ထင်ကောင်းထင်ပြီးမယ်မြတ်စွာဘုရားမငေါ့ပါဘူးသောတာပန်ဖြစ်ပြီမယ်လို့လောကီလူသားတွေဖြစ်နေတော့အိမ်တော်ယတားတွေကြပြီးတော့လောကီနေထဲမှာနေတော့မြတ်စွာဘုရားကလောကီကျိုးကိုလည်းပဲပူဇော်ပေးပြီးဟောပါတယ်ဖြစ်နိုင်လို့ရှိရင်လောကုတ္တရာကျိုးကိုလည်းပဲဟောပေးပါတယ်အဲ့တော့ဒီနေရာမှာမြတ်စွာဘုရားကမငေါ့တဲ့ပြင်မှာတစ်ချိန်မှာအဲ့ဒီလိုရင်းရင်းနှီးနှီးမေးတာကိုကြောင်းပြုပြီးတော့မြတ်စွာဘုရားဘလို့မိတ်တော်မူခဲ့တယ်ဆိုတော့ဧတရကံဘိကဝေမမတာဝကနံဥပါတကနံဝိသတကနံယရိတံနကုလပိတာသဟပတိဧတရကံဘိကဝေမမတာဝိကနံဥပါတိကနံဝိသတိကနံယရိတံနကုလမာတာသဟပတာနိတဲ့ဘုန်းကြီးတို့ဧတရက်ဘွဲ့တွေဆိုတာကြားမှာပါဘို့မြတ်စွာဘုရားကပညာရာမှာရှင်သာရိပုတ္တရာယံတော်တွေထဲမှာအသာဆုံးအမျက်ဆုံးအဲ့တော့သံဃတဲ့တဲ့ရှင်သာရိပုတ္တကိုတော်မြတ်ကပညာရာမှာငါဘုရားကတွေ့ရင်အသာဆုံးမျက်စုံပုဂ္ဂိုလ်ပဲလို့ဤတည်းပွဲတွင်လည်းချီးကျူးခဲ့ပါတယ်။ရှင်မောကလန်ဆိုလို့ချင်းလည်းပဲတကူအိဋ္ဌိပတ်ရာမှာတော့ယဟန်တော်တွေထဲမှာအသာဆုံးပဲဆိုပြီးတော့ချီးကျူးခဲ့ပါတယ်။အနာထပိနေတဲ့ဝိသခါတို့တို့လည်းပဲလူတန်းတဲ့နေရာမှာတော့ပေးလူတဲ့ပုဂ္ဂိုလ်တွေထဲမှာတော့အသာဆုံးမျက်စုံပဲသူတို့ရဲ့သာရမရှိတော့ဘူးလို့ဤတည်းပွဲနဲ့ချီးကျူးခဲ့တယ်လို့ပဲဟုတ်ရင်ကုလပိတာနဲ့ကုလမာတာကိုလည်းဘုရားရှင်ကိုတော်မြတ်ကရင်းရင်းနှီးနှီးငါဘုရားနဲ့စကားပြောတဲ့ပုဂ္ဂိုလ်တွေထဲမှာတော့အမျက်ဆုံးပုဂ္ဂိုလ်တွေပဲလို့ဣတရနဲ့တောင်းမှချီးကျူးခဲ့ပါတယ်။ဒါပါဖြစ်လို့လည်းဆိုတော့မြတ်စွာဘုရားကလည်းပဲသူတို့အကျိုးကိုလိုလားပြီးတော့ဟောတာ။သူတို့စီကဘာလိုခြင်းလို့ညာလိုခြင်းလို့ဒီလိုစိတ်ထားမပါတော့စိတ်ထားသန့်တယ်ပေါ့။ဒီတရားဓမ္မတွေရလည်းပဲသူတို့ရှိတဲ့အတိုင်းသာသနာ့ဘောင်းမှာယဟန်မဝက်နိုင်ဘူးဘိက္ခုနီမဝက်နိုင်ဘူးအဲ့တော့လောကီမှာနေလို့ရှိရင်တော့အိမ်တော်ရဲ့သားတွေ အနာဂမ်မဖြစ်သေးရင်တော့အိမ်တော်ယသကြကြပါဘူးအဲ့တော့အဲ့ဒီအခါမှာအိမ်တော်ယသကြမယ်တူစိတ်တူကိုများနဲ့လောကီဂျိုးတွေလောကုတ္တရာဂျိုးတွေလူတကွာပါရမီဖြည့်ကျင်နေတာဒါအပြစ်မရှိပါဘူးဒီလိုလုံးလို့လည်းပဲအပေကြတယ်လို့မြတ်စွာဘုရားမဟောပါဘူးငါးပါးတိလမှာအိမ်တော်မပြုတ်ရလို့မပါဘူးပေါ့အဲ့တော့မြတ်စွာဘုရားကလည်းပဲသူတို့ကိုလေးလေးစားစားပြန်ဖြေတဲ့အချိန်မှာတစ်ချိန်မှာဒီလိုရေရင်တင်းတင်းမေးတဲ့အတွက်အကျွမ်းတဝင်းမေးတဲ့အတွက်ရင်းနှီးတဲ့အတွက်သူတို့ကဧတရေပွေသူနဲ့တောင်းမှမြတ်စွာဘုရားကချီးကျူးခဲ့ပါတယ်ဒါလေးကိုလည်းပဲအလုံးစိတ်တဲ့ဘုန်းကြီးကသိသိကျင်းပါတယ်အဲ့တော့မြတ်စွာဘုရားကသူတို့သိကျင်တဲ့မေးပုံကိုလိုလိုလားလားပဲပြန်ပြီးတော့ဖြေကြားလိုက်ဘယ်လိုဖြေကြားတော်မူခဲ့တယ်ဆိုရင်အာကင်ကေယုံစေကပတယောဥဘောဇာနိပတယောဒေဒီသေးဝတ္တမိညမဉ္ဇံပတိတုံပိတံပရာယင်းစအညမဉ္ဇံပတိတုံကာပတယောနကုလပိတာနဲ့နကုလမတာတို့ဥဘောနှစ်ယောက်ကုန်သောသူရင်းငါပါရမီပြည့်ခြင်းငါစေကိအာကင်ခေယုံကေ၍လူရှိကိုဝံတဲ့နကုလပိတာနဲ့နကုလမတာတို့တဲ့သင်တို့လျှောက်တဲ့အတိုင်းဒီဘဝရောနောက်ဘဝရောပါရမီဖြည့်ပတ်တည်ဖြစ်နေဖြစ်ခြင်းပါတယ်ဆိုလို့ရှိရင်ဥဘောဝါတုဓမ္မတတ္ထာဓမ္မသီလဓမ္မသာကဓမ္မပညာဥဘောဝနှစ်လုံးတို့သည်ပင်ဓမ္မတတ္ထာသူများသောယုံကြည်မှုရှိကြကုန်သည်ဓမ္မသီလသူများသောကိုကျင့်တရားရှိကြကုန်သည်ဓမ္မသာကသူများသောစွန့်ကြေပေးကမ်းလူတန်းခြင်းစွန့်လွတ်နစ်နာခံခြင်းရှိကြကုန်သည်ဓမ္မပညာသူများသောအသိလိမ္မာဉာဏ်ပညာရှိကြကုန်သည်အတုဖြစ်ကုန်ရာ၏ဒေဒိဋ္ဌိဒေဝတမိညမဉ္ဇံပတန္တိအပိတံပရာယင်းစယညမဉ္ဇံပတန္တိတေအဲ့ဒီလိုတရားသီလသာကပညာဆိုတဲ့တရား၄ပါးကိုညီညီမျှမျှကျင့်သုံးကြတဲ့ပုဂ္ဂိုလ်တို့သည်ဒေဒိဋ္ဌိဒေဝတမိယခုပိစုံပန်းဘဝမှာလည်းပဲညမဉ္ဇံပတန္တိအချင်းချင်းတွေ့ဆုံခွင့်ရကြပေကုန်၏ပါရမီအတူတကွဖြည့်ခြင်းခွင့်ရကြပေကုန်၏အဘိဓမ္မရာယေသနောင်တမလွန်ဘွားမှာလည်းပဲအညာမြညာပတ္တန်တိအတူတကဝအချင်းချင်းတွေ့ဆုံခွင့်ရကြပေကုန်၏ပါရမီပြည့်ဝင်ရကြပေကုန်၏ဤတည်းသို့ဘဂဝါသွန်လောကထောတာရှင်တော်မြတ်ဗျာသည်အဝောစာကရုဏာရှိသောပညာဖြင့်ဟောကြားတော်မူခဲ့ပါသည်တည်းနကုလပိတံနဲ့နကုလမာတာတို့တဲ့သင်တို့လျှောက်တဲ့အတိုင်းဒီဘဝမှာလည်းပဲအတူတကွာပါရမီဖြည့်ခွင့်ရကြကြရတယ်။နောင်တန္တရာကျင်နေတဲ့ဓမ္မနိဗ္ဗာန်မှမျက်မှောက်မပြုသေးပါဘူးဆိုလို့ရှိရင်တန္တရာမှာလည်းပဲတဥ္ဥအကျိုးတဥ္ဥလူလာတဲ့မေတ္တာဆစ်ဆင်းနဲ့ပါရမီဖြည့်ခွင့်ရကြတယ်ဆိုရင်ဆုတောင်းနေရုံနဲ့မရပါဘူးတဲ့။ဘာလို့ ਆ လဲတရား၄ပါးကိုညီမျှအောင်ကျင့်သုံးပါတဲ့။အချင်းချင်းတဥ္ဥနဲ့တဥ္ဥတရား၄ပါးကိုညီညီမျှမျှကျင့်သုံးတယ်အဲ့တော့ဘာတွေလဲဆိုတော့သမတ္တတာယုံကြည်မှုတူမြောက်အချင်းချင်းညှိနှိုင်းရတယ်။ညှိနှိုင်းပြီးတော့ကြိုးစားပြီးကျင့်သုံးရတယ်။နံပါတ်နဲ့သမသီလကိုကျင့်တရားတွေလည်းညှိမြောက်ညှိနှိုင်းရတယ်။ညှိနှိုင်းပြီးတော့ကျင့်သုံးရတယ်။နောက်နံပါတ်3ကသမစာကအချင်းချင်းညှိနှိုင်းပြီးတော့စွန့်ကြေပေးကံလူတန်းနဲ့နေရာမှာရောစွန့်လွတ်နစ်နာခံတဲ့နေရာမှာရောညှိနှိုင်းပြီးတော့ကျင့်သုံးရတယ်။နံပါတ်၄သမပညာအသိလိမ္မာဉာဏ်ပညာလည်းပဲတဦးနဲ့တဦးတရားနာစာဖတ်စသည်ဖြင့်ဒီလိုလုပ်ပြီးတော့ညှိနှိုင်းရတယ်ကျင့်သုံးရတယ်အဲ့ဒီလိုသဒ္ဓါသီလစာကပညာတရား၄ပါးညီမျှမျှကျင့်သုံးလို့ရှိရင်တဲ့သင်တို့ဟာဆုတောင်းဆုမတောင်းလည်းပဲဒီဘဝရောနောက်ဘဝရောပါရမီဖြည့်ပတ်တည်ခြင်းနဲ့ဖြစ်နိုင်ကြတယ်ဆုတောင်းနေပြီမဲ့လို့ဒီတရား၄ပါးမညီမျှဘူးဆိုလို့ရှိရင်တော့ဘယ်ရင်မေးနေပြမလို့ဘူးတဲ့ဒီဘဝမှာတင်မဲ့အချင်းချင်းဟာစိတ်တက်တည်းမတူပဲဖြစ်ပြီးတော့ငင်းငွေကုန်တတ်တယ်လို့မြတ်စွာဘုရားကသူတို့လိုချင်တဲ့အဖြေကိုမိန့်တော်မူခဲ့ပါတယ်အဲ့တော့ဒီနေရာမှာဘုန်းကြီးကကြားဖြတ်ပြီးတော့တခုပြောချင်တယ်မြတ်စွာဘုရားကဇနီးမောင်နှံနှစ်ဦးကမေးတဲ့အတွက်ဇနီးမောင်နှံနှစ်ဦးကိုဖြေကြားတယ်လို့ဒီလိုသုံးသပ်ရပါတယ်ဘာဖြစ်လို့လဲဆိုတော့ဇနီးမောင်နှံနှစ်ဦးကိုဒါတိုက်ဖြေကြားပြီးမဲ့လို့မိဘနဲ့သားသမီးချင်းချင်းဒီတရားလေးပါညီမျှအောင်ကျင့်သုံးရင်အမွေပြည့်စွန့်လွတ်တယ်ဆိုတာလောကမှာမရှိနိုင်ပါဘူး။နောက်ပြီးတော့မောင်နှမချင်းချင်းညီမချင်းချင်းညီကိုချင်းချင်းဆရာတော်ချင်းချင်းလုပ်ဖို့ကင်ွယ်ချင်းချင်းအလုပ်ရှင်နဲ့လုပ်သမားချင်းချင်းလည်းပဲဒီလိုတရားလေးများကိုညီညီမျှမျှကျင့်သုံးကြတယ်ဆိုရင်လောကမှာဘာမှပြဿနာပေါ်စရာမရှိပါဘူး။ဘဝရှင်ပြည့်စည်ခြင်းဆိုတာလေးလည်းပဲသတင်းစာထဲမှာပါစရာကိုမလိုဘူး
မြတ်စွာဘုရားရဲ့ဒီတရားအာလုံသောပုဂ္ဂိုလ်တွေနဲ့ကြည်တက်ရဆိုင်ပါတယ်ဥပမာအားဖြင့်ဘုန်းကြီးတို့ယနေ့ကုသိုလ်ကောင်းမှုပြုကြတဲ့ဒဂါယဥပောင်တန်ဒဂမကြီးတော်နေမှုနဲ့တကောအာလုံသောပရိသတ်တွေတော်တဲ့လာပြည်နေဘာလို့မှလဲဘဲသွားမှလဲမြတ်စွာဘုရားသွားမှဘာလို့မှလဲဆွမ်းကပ်မှဒီလိုပဲဖြေကြပါဆုံးကမှာဆိုလို့ဖြေကြလိုက်တဲ့တပြိုင်နဲ့နားလေတဲ့ပုဂ္ဂိုလ်ကဩသူကဆုံးကမယ်ဆိုတော့ဆွန်ရောတင့်တော်တဲ့ဟင်းလျာရီရောအချိုးပွဲတွေရောတင်ငန်းစားတဲ့လူပွဲတွေရောလူမာပဲလို့မပြောနိုင်ဘူးလို့သိသွားတာပဲမေးလိုက်လို့ရှိရင်တော့ဘယ်သွားမှလဲဆုံးကသွားမယ်ဆိုပြီးဆုံးကသွားမယ်ဆိုတဲ့စကားတစ်ခွန်းပဲဖြေတယ်ဒါမှလို့ပြောတဲ့ပုဂ္ဂိုလ်ကလည်းပဲဆုံးကမယ်ဆိုတာအဓိကပြောပဲမယ်လို့ခင်လျာတွေလည်းပဲပါမယ်ချိုးပွဲတွေလည်းပဲပါမယ်ကျန်တာကိုစွန့်ရင်စွန့်တဲ့လောက်လူပဲဝတ်တွေပါသွားမှာနားလေတဲ့ပုဂ္ဂိုလ်ကလည်းပဲဆုံးကပ်မယ်ဆိုရင်ဆုံးလေးချက်ပြီးတော့ဆုံးအဖြူတဲ့တက်တက်ကပ်မယ်ဆိုတာဘယ်သူမှနားမလဲပါဘူးအားလုံးကပြည့်စုံကပ်မှာဆိုတဲ့သဘောပေါက်ပြီးသားဖြစ်သွားတာပဲဒါကိုခေါင်းကြီးတို့ဓမ္မစရိယာသင်တဲ့အခါကျတော့နိတ္တနာနိဥပလက္ခဏာနိဆိုပြီးတော့နေဥပစာရိနေနဲ့သင်ရပါတယ်ကိုယ်လည်းပဲမြတ်စွာဘုရားကမေးတဲ့ပုဂ္ဂိုလ်ကဇနီးမောင်နှံနှုတ်ကမေးလိုက်တယ်။ဇနီးမောင်နှံနှုတ်ကိုဥတီပြီးတော့ဖြေချလိုက်တယ်။သင်တို့ဇနီးမောင်နှံနှုတ်ဟာဒီဘဝရောနောက်ဘဝရောသူတကောပါရမီဖြည့်ကျင့်ခြင်းမာတယ်ဆိုလို့ရှိရင်ဒီတရားလေးပါးကိုအညီမျှကျင့်သုံးလို့ဒါတိုင်းကတော့ဒီတိုင်းပဲဟောလိုက်တာပဲ။ဒါ යි မဲ့လို့စောစောဥပမာတိုင်းပဲကြည်တက်တဲ့ပုဂ္ဂိုလ်ကတော့မိဘနဲ့သာသမီရဲ့ကျင့်သုံးခြင်းလည်းပဲဒီဟာမိဘနဲ့သာသမီရဲ့အတွက်အကျိုးများသွားတာ။မောင်နှမချင်းချင်းတွေဒီတရားလေးပါးနဲ့ညီအောင်ကျင့်သုံးနိုင်လို့ရှိရင်လည်းမောင်နှမတွေအတွက်အမြဲတမ်းပဲသွေးမကွဲပဲနဲ့ဖြစ်သွားတတ်တယ်။စောစောကဘုန်းကြီးပြောခဲ့တယ်။ပစ္စည်းဥစ္စာဆိုတာတန်ဖိုးဖြတ်လို့ရပါတယ်။မောင်နှမချင်းချင်းငယ်ငယ်တုန်းကလိုချစ်ချစ်ခင်ခင်မေတ္တာတရားဆိုတာတော့တန်ဖိုးဖြတ်လို့မရပါဘူး။ဒါ යි မဲ့လို့လောဘတွေကပုံမှန်လောဘမဟုတ်ဘဲနဲ့လောဘကြီးလာကြတယ်။ဒေါသတွေကပုံမှန်ဒေါသမဟုတ်ဘဲနဲ့ဒေါသတွေကကြီးလာကြတယ်ဗျာပါဒအဆင့်ရောက်လာကြတယ်လောဘကလည်းပဲလောဘတဏှာဆင့်မဟုတ်ဘဲနဲ့အဘိဓါဒီလိုအဆင့်ရောက်လာကြတယ်ဆိုလို့ချင်းတော့ပစ္စည်းကိုတန်ဖိုးကြီးတယ်လို့ထင်လာကြတယ်ဒါပင်ကိုယ်သဘာဝမဟုတ်တော့ဘူးလောဘဒေါသဆုံးထွက်တဲ့အကြောင်းဒီလိုဆုံးထွက်လိုက်တဲ့အတွက်အမြင်ကြီးပေါက်မှားသွားကုန်တယ်မေတ္တာတရားကိုတော့ဘာမှချက်စားလို့ရတာမဟုတ်ဘူးဆိုပြီးဒီလိုမြင်တဲ့ပုဂ္ဂိုလ်တွေကလောဘဒေါသအဝိဇ္ဇာဆိုတဲ့ဒီတရားတွေတိမ်တိုက်တွေဖုံးလွှမ်းလာတဲ့အတွက်မျက်စိမှာအမှန်တရားကိုမမြင်တော့တာပါအဲ့တော့ဒီတရားလေးပါးကိုကျင့်သုံးပြီဆိုလို့ရှိရင်လောဘဒေါသတွေတိမ်တိုက်တွေနည်းပါးသွားပါတယ်နည်းပါးသွားတဲ့ဒိဗေနဲ့ကောင်းကင်မှာတိမ်တိုက်တွေပါသွားလို့ရှိရင်လာမင်းတွေမြင်ရတယ်လို့ပဲအမှန်တိုင်းတွေ့မြင်ရခံစားရတယ်လို့ပဲအဘိဓါဆိုတဲ့လောဘကြီးမှုတွေကြာပါရဆိုတဲ့ဒေါသကြီးမှုတွေလောဘကြီးတာဒေါသကြီးတာဟုလောဘကြီးမှမသိဒေါသကြီးမှမသိတဲ့အဝိဇ္ဇာတွေဒီတိမ်တိုက်တွေလွင့်သွားတဲ့နေရာနဲ့တရားတိလစာကပညာတရားကိုမောင်နှမချင်းချင်းမိဘနဲ့သားသမီးချင်းချင်းဇနီးမောင်နှံချင်းချင်းကျင့်သုံးကြပြီဆိုလို့ချင်းအဲ့ဒီလောဘဒေါသမောဟကြီးတဲ့တိမ်တိုက်တွေပါပြီးတော့အမှန်တရားသွားပြီးတော့မြင်တော့တာပဲ။ဩမေတ္တာတရားဆိုတာတန်ဖိုးဖြတ်လို့မရဘူး။တန်တရာကြီးကျင်နေခဲ့တဲ့ဒီဘွားလေးခဏလာဆုံတဲ့ခိုက်ငါသူ့ကောင်းကျိုးကိုဘယ်လိုဆောင်ရွက်လိုက်ရမလဲတန်တရာကြီးတဲ့ကျင်နေတဲ့ခိုက်ခဏလေးလာပြီးတော့ခီးသွားတဲ့ပုံကိုယ်ကြီးဟိုတယ်တစ်ခုမှာခဏထုံကြတယ်လို့ပဲပြီးရင်ကိုလန့်ကိုသွားကြပါဆုံတဲ့ခိုက်မှာငါသူ့အကျိုးကိုဘယ်လိုဆောင်ရွက်ရမလဲဆိုပြီးတော့သူ့တော်ကောင်းစိတ်မွေးလိုက်လို့ရှိရင်အဲ့ဒီလောဘဒေါသမောဟကြီးမားတဲ့တိမ်တိုက်တွေကင်းပြီးတော့အမှန်တရားမေတ္တာတရားရဲ့အလှပကိုမြင်သွားတော့ကိုယ်တိုင်ခံစားခြင်းတွေလည်းပေါက်သွားတယ်ကိုယ်တိုင်ကျင့်သုံးတဲ့အခါမှာကိုယ်တိုင်ခံစားရတယ်ပုဂ္ဂိုလ်မြင်လိုက်တဲ့ပုဂ္ဂိုလ်တွေလည်းပဲမေတ္တာတရားရှိပြီဆိုရင်ပဝန်းကျင်ကသူ့ကိုကြည့်လိုက်ရင်ငြိမ်းချမ်းသွားတော့တာဒီလိုမှမဟုတ်ဘူးဆိုရင်ခေါင်းကြီးတို့ဥပုပ်တွေဘယ်လောက်ပဲစောင့်ဆောင်ဒါနတွေဘယ်လောက်ပဲပြုပြုတရားတွေဘယ်လောက်ပဲထိုင်ထိုင်ဒီလိုအမှန်တရားကိုမမျက်နှိုးတတ်ဘူးဆိုရင်သူ့ကိုယ်တိုင်လည်းပဲပူလောင်တတ်ပါတယ်နောက်ပြီးတော့သူ့ကိုကြည့်လိုက်တဲ့ပုဂ္ဂိုလ်ကလည်းပဲပူလောင်တတ်ပါတယ်ဒါထုံးစံပါပဲအဲ့တော့ငြိမ်းအေးချင်းပူလောင်ခြင်းဆိုတာသူ့ရဲ့နှလုံးသားမှာမေတ္တာတရားကိန်းဝဲမှုပေါ်မှာမူတည်ပါလေခုလည်းပဲအာလုံးသောတရားဓမ္မတွေမြတ်စွာဘုရားကတော့ယခုခေါ်လိုက်တာကတော့ဇနီးမောင်နှံနှုတ်သူဥတည်ခေါ်လိုက်ပြီမဲ့လို့အာလုံးသောတရားဓမ္မတွေသဘောပေါက်ရပါကစောစောကဆုံးကတ်သွားတယ်ဆိုရင်အာလုံးမိမိစွန့်အားရှိတဲ့လူပဲဝတ္ထုတွေကတ်တယ်လို့ပဲခုလည်းပဲဇနီးမောင်နှံနှုတ်သူဥတည်ခေါ်ပြီမဲ့လို့တကယ်သဘောပေါက်လို့ရှိရင်မိဘနဲ့သားသမီးလည်းပဲကျင့်သုံးနိုင်တယ်ကျင့်သုံးရင်ကျင့်သုံးသလောက် အင်မတန်မှအကျိုးရှိတဲ့တရားညီညွတ်တဲ့တရားပါရမီဖြည့်ခွင့်ရတဲ့တရားတွေမောင်နှမချင်းချင်းလေးပဲဒီတရားကိုကျင့်သုံးလို့ရှိရင်ဒီတိုင်းပဲဖြစ်သွားမှာပဲနောက်ပြီးတော့ဆရာနဲ့တပည့်ချင်းချင်းလောဘကိုင်းပဲချင်းချင်းအားလုံးတော့တိုင်းပြည်အုပ်ချုပ်တဲ့ပုဂ္ဂိုလ်နဲ့အုပ်ချုပ်ခံတဲ့ပုဂ္ဂိုလ်ချင်းချင်းဒီသဘောတရားလေးတွေမြင်လို့ရှိရင်ဘုန်းကြီးတို့မေတ္တာတရားကိုပို့ပြီးတော့တန်ဖိုးထားတတ်လာလို့ရှိရင်အိမ်တော်စုလည်းပဲငြိမ်းချမ်းတဲ့အိမ်တော်စုနောက်ပြီးတော့လောဘကိုင်းပဲအသင်ဖွဲ့စည်းတွေလည်းပဲငြိမ်းချမ်းတဲ့အသင်ဖွဲ့စည်းတိုင်းပြည်လည်းပဲငြိမ်းအေးတဲ့တိုင်းပြည်ဖြစ်သွားပါတော့ဒီလိုမှမဟုတ်ဘဲနဲ့မျက်စိမှာလောဘဒေါသမောဟဆိုတဲ့တိမ်တန်လာတွေထူနေလို့ရှိရင်တော့အမှန်တရားမေတ္တာတရားကိုမမြင်တော့မမြင်တော့တဲ့ဘူးပစ္စည်းဥစ္စာရာထူးကိုပဲတန်ဖိုးကြီးတယ်လို့ထင်သွားတတ်ပါတယ်အဲ့ဒါဆိုလို့ရှိရင်တိမ်တိုက်တွေဝင်နေတဲ့အတွက်မေတ္တာတရားဟာဘာမှလုပ်လို့ရတာမဟုတ်ဘူးသာနာခြင်းတရားလည်းဘာမှသုံးကြတာမဟုတ်ဘူးလက်တွေကိုရှိမှကိုစားရတာဆိုတဲ့တဏှာဟာအဲ့ဒီလိုပုံပုံတွေအတွက်ဖြစ်ပေါ်လာတဲ့တရားဖြစ်ပါတယ်ဒါကြောင့်ဒီတရားကိုအလုံးသဘောပေါက်သိခြင်းနဲ့ပေါ့မြတ်စွာဘုရားကလည်းပဲသောတာပန်အရိယသာဝကတွေကိုဟောကြားတဲ့တရားပါဟောကြားတဲ့ပုဂ္ဂိုလ်ကလည်းဘုရားရှင်ကိုယ်တော်မြတ်ကဟောကြားပါတယ်ဘုန်းကြီးတို့ပုရိသင်တွေကတော့မြတ်စွာဘုရားဒါမျိုးလောကီတွေဟောမှာမဟုတ်ပါဘူးလို့တချို့ပုဂ္ဂိုလ်တွေကထင်ကောင်းခြင်းပဲမြတ်စွာဘုရားပွင့်ထွန်းလာတာကတတဝါအလုံးရဲ့အကျိုးတွေဖြစ်ထွန်းလာခြင်းဖြစ်ပါတယ်ဒါလေးကိုသဘောပေါက်သိခြင်းနဲ့ပေါ့ဒါကြောင့်ဘုရားရှင်ကိုယ်တော်မြတ်ကဥဘောဝါအတုတမတ္တာတမတိလာတမဇာကတမပညာတေတိတိဒေဝတမေညာမညာပတ္တန္တိပိတံပရာယိသအညာမညာပတ္တန္တိဥဘောဝဇနိမောဏနှုလုံးတို့သည်ဖြင့်တမတ္တာယုံကြည်မှုတူမြကြကုန်သည်တမတိလာကိုခြင်းတရားတူမြကြကုန်သည်တမဇာကစွန့်ကြဲပေကံလူတန်းခြင်းစွန့်လို့နင့်တာခံခြင်းတူမြကြကုန်သည်တမပညာအတိလိမ္မာဉာဏ်ပညာတူများကြကုန်သည်အတုဖြစ်ကုန်ရာ၏ဖြစ်ကောင်းကြိုးစားကုန်ရာ၏ဒီအဲ့ဒီလိုတရားနှစ်ပါးကိုအညီအမျှကျင့်ကြံကြိုးကိုအားထုတ်တဲ့ဇနီးမောင်နှံနှုတ်မောင်နှမအချင်းချင်းမိဘနဲ့သာသမီအသင်းအဖွဲ့စီတို့သည်ဒေဒီဒေဝတံမေယခုပိစ္ဆုပန်ဘဝမှာလည်းပဲအညာမညာပတ္တန်သည်အချင်းချင်းတူတကားတွေ့မြင်နိုင်ကြပေကုန်၏ပါရမီဖြစ်ကျင့်နိုင်ကြပေကုန်၏ဝိသမရာယိသတမလွန်ဘဝမှာလည်းပဲအညာမညာပတ္တန်တိအချင်းချင်းတူတကားတွေ့မြင်နိုင်ကြပေကုန်၏ပါရမီဖြည့်ဝင်နေရနိုင်ကြပေကုန်၏ဣတိတုဘဂဝါသုံးတော်ကားထွတ်တာရှင်တော်မြတ်ဗျာသည်အဝောစာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါသည်တည်းအဲ့တော့ဒီတရားလေးပါးကိုဘလို့ညီညီမျှမျှကျင့်သုံးရမလဲဆိုတာဘုန်းကြီးနည်းနည်းလေးချိန်ရတဲ့အတွက်ချဲ့ပြီးတော့ဟောပေးမယ်။နံပါတ်၁သမတ္တတာတဲ့ယုံကြည်မှုတူမြရရတယ်။ဒါကတော့ယုံကြည်မှုတူမြမှလောကီစီးပွားရေးလုပ်လို့ရှိရင်လည်းပဲတဦးနဲ့တဦးယုံကြည်မှလုပ်ဖြစ်တာပဲ။နောက်ဆုံးဇနီးမောင်နှံတို့အတူတူနေတယ်။တဦးပေါ်တဦးယုံကြည်မှုမရှိရင်ချမ်းသာမှုဆိုတာလုံးဝမရှိနိုင်ပါဘူး။ကိုယ်လည်းပဲလောကုတ္တရာဘက်ကလည်းပဲဒီတိုင်းပဲယုံကြည်မှုညီမျှရတယ်တဲ့ယုံကြည်မှုမညီမျှတဲ့ပုဂ္ဂိုလ်တွေကလည်းသူ့အတူသူ့အတွဲနဲ့သူသူ့ပါရမီဖြည့်ပဲနဲ့သူတော့ဖြစ်မှာသို့တော့မကောင်းတဲ့ဘက်ဖြစ်မှာပေါ့ကိုယ်ဘုရားရှင်ကိုတော်မြတ်ကလောကီဘက်မှာလည်းကောင်းတဲ့ဘက်လောကုတ္တရာဘက်မှာလည်းကောင်းတဲ့ဘက်ကိုကြည်ရွယ်ပြီးတော့တမာတ္တာညီညာတော့ယုံကြည်မှုရှိကြကုန်သည်အတုဖြစ်ကုန်ရာ၏တဲ့ပထမယုံကြည်ချက်တူမျှရတယ်ဘာကိုယုံကြည်ရမှာလဲယုံကြည်တိုက်တာကိုယုံကြည်ရမှာပဲယုံကြည်တိုက်တာတွေကဘာလဲဖရာစစ်ဖရာမှန်တရားစစ်တရားမှန်တန်ခါစစ်တန်ခါမှန်ကိုယုံကြည်ရပါတယ်နောက်ပြီးတော့ကောင်းတာလို့ရင်ကောင်းကျိုးဖြစ်တယ်မကောင်းတာလို့ရင်မကောင်းကျိုးဖြစ်တယ်ဆူတောင်းနေုံနဲ့ဖြစ်တာမဟုတ်ဘူးကောင်းတာလို့တဲ့ပုဂ္ဂိုလ်ကောင်းကျိုးဖြစ်တယ်လို့ယုံကြည်ရပါတယ်မကောင်းတာလို့ရင်မကောင်းကျိုးဖြစ်တယ်လို့ယုံကြည်နေရပါတယ်အဲ့ဒါယုံကြည်တိုက်တာကိုယုံကြည်တယ်လို့ဒီလိုခေါ်ရပါတယ်တချို့တကယ်ကမတည်ကြတော့မြတ်စွာဘုရားကသရတရားယုံကြည်ရမယ်ဆိုတော့ဘုရားစစ်ဘုရားမှန်တရားစစ်တရားမှန်တန်ခါစစ်တန်ခါမှန်ဒါတွေကိုယုံကြည်ရမယ်လို့မိန့်တော်မူပါတယ်။ဒါပေမဲ့တချို့တကယ်ကမတည်ကြတော့ဒီလိုမဟုတ်ဘူး။အဲ့ဒါအပြင်မှာမယုံကြည်တဲ့မယုံကြည်တိုက်ဒါတွေလောကမှာဘာလို့ရင်ဘာဖြစ်တဲ့ဘလို့လို့ရင်ရှိပွားရေးတက်တဲ့ဆိုပြီးတော့မြတ်စွာဘုရားဟောတာတဲ့ကြောပြီးတော့မယုံတဲ့နာတွေတွားယုံနေတော့ဒါယုံကြည်မှုအစ်စ်လို့ခေါ်လို့မရပါဘူး။အဲ့တော့ယုံကြည်မှုအစ်စ်ဆိုတာယုံကြည်တိုက်တာကိုပဲယုံကြည်ရပါတယ်မယုံကြည်တိုက်တာတော့မယုံနဲ့ပေါ့အဲ့တော့ယုံကြည်တိုက်တဲ့နေရာမှာလည်းပဲမြတ်စွာဘုရားဘုရားရှင်ဘုရားမင်းကိုယုံနေဆိုတဲ့နေရာမှာလည်းပဲမြတ်စွာဘုရားကိုစစ်ဖို့ပူဇော်ပြီးဆိုရင်အ ရဟန်ဂုံတော်လေးတစ်ခုပဲဥပမာပေးနေကြတဲ့ဘုန်းကြီးပေးနေပေါ့နမောတတဆိုတဲ့ဘုရားရှိခိုးယူလို့ရှိရင်လည်းပဲအရဟတောဆိုတဲ့ပုဂ္ဂိုလ်အရဟံဆိုတာပါပါတယ်သွားသွားတန်ဃာတော်ရှင်မြတ်ကြီးချီးမြှင့်ခဲ့တဲ့ပရိသေမှာနမောတတဘုရားရှိခိုးလည်းပဲပါတယ်ဣတိပိသောဘဂဝါရဟံဆိုတဲ့ဘုရားရှိခိုးထဲမှာလည်းအရဟံဆိုတဲ့ပုဂ္ဂိုလ်ပါတယ်ပေါ့အဲ့တော့ဘာဖြစ်ရမလဲဆိုတော့ကာပတိအရှင်သူရွယ်တထေဣဒာယငါဘုရားရဲ့သာသနာတော်၌အရိယသာဝကောအရိယဖြစ်တဲ့တပိသာဝကတိတတော်ယုံကြည်မှုရှိသည်ဟောတိဖြစ်ပါ၏တရားကတ္တာဘုရားရှင်ကိုယ်တော်မြတ်၏ဘောဓိအရတ္တမဉ္ဇဉ်ကိုဘောဓိတပိညုတာဉ္ဇဉ်ကိုတတ္တတိယုံကြည်ပါ၏တဲ့ကိုယ့်ရဲ့အိမ်ရှိအိမ်မှာရှိတဲ့ဘုရားရှင်ဥဒိတဒေဒီတော်ဘုရားရှင်ရဲ့ရုပ်ပွားဘုရားရှင်ရဲ့ကိုယ်စားထုလုပ်ထားတဲ့ရုပ်ပွားတော်ရှိဒါကိုဥဒိတဒေဒီလို့ခေါ်ရပါဘူး။ဥဒိတဒေဒီရုပ်ပွားတော်မရှိဘူးဆိုလည်းပဲဘုရားရှင်ကိုတော်မြတ်အစပကြီးကားချက်တွေဓပ်ပုံတွေဒါတွေကိုဥဒိတဒေဒီလို့ခေါ်ရပါဘူး။ဘုရားပူဇော်တဲ့ဓမ္မလည်းပဲဘုရားရှင်ကိုတော်မြတ်ဓာတုဒေဒီဓမ္မဒေဒီဥဒိတဒေဒီပရိဘောဂဒေဒီဒီဒေဒီကိုရှစ်ခိုးတဲ့ခါမှာပဲဖြစ်ဖြစ်ပုံတော်တွေလမ်းမဆုံးမနဲ့ဂုံတော်တွေမှန်းလိုက်ပါ။ဩမြတ်စွာဘုရားအရဟံဘွဲ့ကိုရတာ။ကိလေသာတွေလောဘဒေါသမောဟတွေဒီတိမ်တိုက်တွေကိုအရတမိတ်ဉာဏ်ကြီးနဲ့တက်ဖြတ်ပြီးတဲ့အတွက်အရဟံဖြစ်တဲ့ဘွဲ့ရတာပဲမြတ်စွာဘုရားရဲ့နှလုံးသားမှာကိလေသာတွေကင်းနေတာပဲငါတို့ရဲ့စိတ်ကြတော့မနှက်လင်းလို့ရှိရင်အိယာကထားလို့ဉာဏ်လုံးနှလုံးမပွင့်နေဘူးတတိတရားမရှိဘူးဆိုရင်လောဘတွေဒင်းဉဏ်ပြည့်နေတာပဲစိတ်တိုင်းမကြရင်ဒေါသတွေပြည့်နေတာပဲမြတ်စွာဘုရားမှာတော့လောဘဒေါသတွေကင်းငြိမ့်နေအဲ့ဒီလိုကင်းငြိမ့်တော့ဘာဖြစ်လဲဆိုတော့သောဘဂဝါတို့ရေပုံတော်တကင်းရှင်တော်မြတ်ဗျာတိဣတိပိမိနာသကာရဏိနာ1500သောကိလေသာတို့ကိုဝါဒနာနှင့်တကွာတက်ဖြတ်တော်မူပြီးသည့်ယခုကြောင်းအရဟံအရဟံမိတော်မူပါသည်မြတ်စွာဘုရားအရဟံဂုံတော်ဟာကိလေသာတွေကင်းတယ်ကိုယ်နဲ့နှိုင်းရှင်ကြည့်ရင်မြတ်စွာဘုရားကိလေသာကင်းတာပို့ပြီးတော့တော့သဘောပေါက်သေးတယ်ယန္တာတွေကိလေသာကင်းတာကအထုံပြန်နေတယ်မြတ်စွာဘုရားကိလေသာကကင်းတာကအထုံအငွေ့ကိုမရှိတော့တာမျက်စိနဲ့မြင်ကောင်းလို့ချင်းမျက်စာပြရဲ့စိတ်တော်ဝင်းဝင်းတောက်ဖိတ်လက်နေပါပဲ။ဘာဖြစ်လို့လဲ။လောဘဒေါသညစ်ကြည်တွေကင်းနေတာ။တရက်မှာ24နာရီရှိတယ်။အဲ့ဒီ24နာရီလုံးကိုကိလေသာကင်းတာ။အဲ့ဒီအကြောင်းဘာဖြစ်လဲ။လူမင်းနမင်းဗြဟ္မာမင်းတွေကပူဇော်ကြတာ။အဲ့တော့ကြောင်းမြောင်ပြန်လိုက်ပေါ့။မိမိတို့ကြတော့ပုထုဇဉ်တွေဖြစ်နေတော့လောဘဒေါသတွေပြည့်နေတယ်။ပြည့်နေတော့ဘာဖြစ်လဲဆိုတော့လောဘဒေါသပြည်တော့ကိုယ့်ရဲ့သာသမီတွေတချို့ဆိုလို့ချင်းကိုယ့်ရဲ့အလုပ်သမားတွေကတော့ကိုယ့်ကိုမပူဇော်ကြင်ကြဘူးအဲ့ဒါဘာလို့မပူဇော်တာလဲကိလေသာတွေပြည်နေလို့ကိုယ်မပူဇော်တာပဲအဲ့တော့ကိုယ့်ဘုံမှာလေးစားမှုမရှိဘူးဆိုရင်သူများသွားပြစ်မမြင်နဲ့ကိုယ့်ကိုယ်ကိုပြန်ပြီးတော့မျက်စောပြရာရန်ဘုံတော်အာရုံပြုပြီးတော့ငါဟာသီလသမားတွေပညာတွေအားနည်းနေလို့နေမှာငါဟာသီလသမားတွေပညာအားနည်းတယ်လို့လောဘဒေါသတွေကကြီးနေလို့ဖြစ်တာပဲအဲ့တော့ကိုယ့်ကိုယ်ကိုလောဘဒေါသတွေနည်းအောင်ထိန်းချုပ်ရတယ်ဒါနပြုပြီးတော့နည်းအောင်ကိုကျင်တရားစောင့်ပြီးတော့နည်းအောင်ဖျားရှိကိုတရားထမ်းပြီးတော့နည်းအောင်ထိန်းချုပ်တဲ့အခါဘာဖြစ်လဲလောဘဒေါသမောဟအားနည်းပြီးဆိုရင်သီလသမားတွေပညာပြည့်လာတော့ပဝန်းကျင်သာသမီတွေဇနီးမယားတွေလောဘသမားတွေကစပြီးတော့ငါ့ကိုမလေးစားပါနဲ့လို့ပြောလို့မရတော့ထိုက်တဲ့လောက်လေးစားလာတာပဲအဲ့ဒါမြတ်စွာဘုရားကိလေသာကင်းတဲ့အတွက်လူမင်းနဲ့မြင်ဗျာမင်းကြီးပူဇော်တယ်လို့ပဲကိုယ်လည်းပဲမြတ်စွာဘုရားနဲ့မနှိုင်းပေါင်းနိုင်ပဲလောဘဒေါသမောဟအပူတက်တည်ရောပြီးတော့သီလသမာဓိပညာလေးထိုက်တဲ့လောက်ရှိလိုက်ပဝန်းကျင်ကသူ့အလိုလျောက်ကိုင်းကိုင်းလာကြတော့ဒါကြောင့်သီလသမာဓိပညာရှိတဲ့ဆရာတော်ကြီးတွေဆိုလို့ရှိရင်တတ်တော်ကြီးတာငယ်တာမဟုတ်ဘူးအလုံးဝိုင်းပြီးပူဇော်ကြတာအဲ့ဒါလောဘဒေါသအပူတက်တည်နဲ့ပြီးတော့သီလသမာဓိပညာရှိလို့တဲ့မြတ်စွာဘုရားဆိုတာတော့ပြောစရာကိုမလိုတော့ဘူးအဲဒါကြောင့်မြတ်စွာဘုရားကိုရှိခိုးတဲ့ကောင်မှာအရဟံဆိုတာနဲ့တကယ်နဲ့အဲ့ဒီကိလေသာတွေကင်းတဲ့အတွက်အလုံးစုံပူဇော်ထုကိုခံဦးတော်မူထိုက်တယ်။ဒီကိလေသာတွေကင်းအောင်ကိုအရတမဉဏ်ကြီးနဲ့ဗောဓိပင်အောင်မှာဗုဒ္ဓဂါယမှာဆိုလိုခြင်းဗောဓိပင်အောင်မှာဖျားရှင်ပွင့်တော်မူတယ်။အဲ့ဒီဗောဓိပင်အောင်မှာပဲအရတမဉဏ်ရပြီးတော့ကိလေသာတွေလုံးဝကင်းစင်သွားတာကိုအာယုံပြုပြီးတော့အရဟံဆိုကျလိုက်အဲ့ဒီလိုမြင်မှဖျားရှင်ဖျားမြန်ကိုပူဇော်ရကြုံကြည်ရရောက်ပါတယ်။အများသူငါတွေလိုသွားပြီးတော့အားကြိုက်တယ်ယောဘုရားသုံးနှစ်ပြည့်အောင်ပြုလို့ရှိရင်ချမ်းသာတဲ့စီးပွားရေးတက်တဲ့ယာဓုတက်တဲ့ပကံသွားပြီးတော့ဆွေတော်လေးစီကိုနေခြင်းမပူဖူးတဲ့တောင်းတဲ့ဆွပြုလို့ရှိရင်ဘာဖြစ်တဲ့ဓာရီနဲ့သွားလို့ရှိရင်ယုံကြည်လို့သွားတာမဟုတ်ပါဘူးကိုလိုခြင်းလို့ကိုဆုတောင်းပြည့်ခြင်းလို့သွားတာဖြစ်တဲ့အတွက်ဘုရားရှင်ဘုရားမင်းကိုယုံကြည်တယ်လို့ဒီလိုဗုဒ္ဓဘာသာဝင်ကြတော့ဗုဒ္ဓဘာသာဝင်ဖြစ်ပေမဲ့လို့ယုံကြည်မှုအစ်စ်လို့ပြောရတာတော်တော်ခက်သွားပါတယ် ကိုယ်ဆိုတောင်းပြနေတာယာတုတက်နေတာတွေကလောဘတရားတွေကျင်ညူတဲ့တရားတရားမဟုတ်ပါဘူး။ဒါကြောင့်မိမိတို့ကတရားတရားစစ်အောင်ညီမြအောင်ကြိုးစားရတယ်။ဇနီးဖြစ်တဲ့လူကဘုံပကဒနာမတ်တယ်။ခင်ပွန်းဖြစ်တဲ့လူကယောသနာကျင်ညူတယ်ဆိုရင်တရားလေးတွေနာပြီးတော့စာဝလေးတွေဖတ်ပြီးတော့ချင်းချင်းညီနိုင်ပြီးတူမြအောင်ကြိုးစားရတယ်။မိဘနဲ့သားသမီးတွေပဲတူမြအောင်ကြိုးစားရတယ်။မောင်နှမချင်းချင်းလည်းတူမြအောင်ကြိုးစားလို့ရှိရင်အဲ့ဒီမိသားစုအတိုင်းအတာကဘယ်တော့မှမေတ္တာမပြေတော့မေတ္တာဆိုတာအစိုးတဲ့အစေးတဲ့ပဲမေတ္တာစေးတဲ့လာလို့ရှိရင်ပေါင်းစည်းသွားတော့တာဒီလိုမှမဟုတ်ဘဲနဲ့လောဘတွေဒေါသတွေအပူတက်တွေဝင်လာရင်အစေးဟာကင်းကွာသွားပြီးတော့ဒီဇနီးမောင်နှံနှစ်ယောက်မိဘနဲ့သားသမီးမောင်နှမချင်းချင်းအတူနေရနိုင်တယ်လို့ကိုပေါင်းစိတ်ကွာဖြစ်ပြီးတော့ဒီနောင်ဘဝမပြောနဲ့ဒီဘဝမှာပဲပါရမီဖြစ်ပဲတွေဖြစ်ကနေပြီးတော့ကင်းတော့သွားတတ်တယ်တဲ့ဒါကြောင့်ဉာဏ်ပတ်တည်းယုံကြည်မှုတူမြရရနံပါတ်နှစ်ကဘာလဲဆိုတော့ကိုကျင်တရားတူမြရရဒါတော့ပြောစရာကမလိုတော့ခင်ပွန်းဖြစ်တဲ့လူက၅ပါးတိတ္တမလုံးဘူးကာမိတုမိစ္ဆာသရသူတဘာသာမယာတွေနဲ့ဖောက်ပြန်တယ်ဇနီးဖြစ်တဲ့လူကကိုကျင်တရားကောင်းတယ်ဆိုရင်ဒါဘုန်းကြီးဟောစရာကိုမလိုတော့ဘူးဖခင်ဟောလည်းပဲခေါ်စရာမလိုဒါအလုံးသိပြီးတည်းဒီအိမ်တော်ကြီးကကွဲမှာပဲမိဘနဲ့သားသမီးချင်းချင်းလည်းပဲသားသမီးတွေကအယက်သေးစားတွေမူရစေဝါတွေတုံးဆွဲလွန်နေဆိုရင်ကြားတော့စိတ်ကုန်လာတာပဲပြုပြင်လို့မရတဲ့နေ့နောက်ဆုံးငွေပြက်တွေဖြစ်ကုန်ကြတာဒါကိုကျင်တီလာမငြိမ်ရတာကိုကျင်းတီလာဆိုတဲ့နေရာမှာဘုန်းကြီးတို့တရားဓမ္မတွေသိတာကတစ်မျိုးပဲသိတယ်။ရှောင်ရမယ့်တီလာတစ်ခုပဲသိတယ်။အဲ့တော့တီလာကနှစ်မျိုးရှိတယ်။ရှောင်ရမယ့်တီလာ၊ကျင့်သုံးရမယ့်တီလာ။ရှောင်ရမယ့်တီလာဆိုတာ၅ပါးတီလာ၅ပါးတီလာလည်းပဲအာလုံးညီမြအောင်ကျင့်သုံးရတယ်။တဝူကဖောက်ပြင်းရင်တဝူကအကျိုးကြောင်းလေးနဲ့တရားနာပြီးတော့စာအုပ်ဖတ်ပြီးတော့အကျိုးကြောင်းလေးနဲ့မေတ္တာထားပြီးတော့ပြုပြင်ပေးရတယ်။ညီမြအောင်လုပ်ပေးရတယ်။ဒါကရှောင်ရမယ့်တီလာ။ကျင့်သုံးရမယ့်တီလာဆိုတာဘာလဲဆိုတော့အကျဉ်းချုပ်ပြောလိုက်လို့ချင်းမိဘပေါ်မှာသာသမီရသာသမီချင်းကိုကြေမှာကိုချင်းတီလာပြည့်မိဘကလည်းပဲသာသမီမွေးထားလို့ချင်းမိဘချင်းကိုပြည့်စုံမှာဒါကိုချင်းတီလာပြည့်စုံတယ်လို့ခေါ်ရပါတယ်ဇနီးမောင်နဲ့နှုတ်ချင်းချင်းမှာလည်းပဲကိုယ့်ရဲ့မိဘဆွေမျိုးပေါ်မှာညီမျှတယ်လို့ရောက်ကမှာဖြစ်တဲ့ပုံကိုယ်လေးပေါ်မှာလည်းပဲညီမျှအောင်ကျင့်သုံးမှာကိုချင်းတရားပြည့်စုံတယ်လို့ခေါ်ရပါတယ်ကိုမိဘပဲကြတဲ့မျိုးသူမိဘပဲကြတဲ့မျိုးဆိုရင်အဲ့ဒါငါးပါးတိလာလုံနေမဲ့ကိုကျင်တရားပြည့်စုံတယ်လို့ခေါ်လို့မရပါဘူး။ဒါကြောင့်မို့ဒီကိုကျင်တရားပြည့်စုံတယ်ဆိုတာဘာပြောတာလဲ။ရှောင်ရမယ်ကိုကျင်တရားလည်းပဲပြည့်စုံရတယ်ညီမျှရတယ်။ကျင့်သုံးရမှလည်းပဲအာကတိမလိုက်ပဲနဲ့ဗန်းမလိုက်ရဘူး။အဲ့ဒါမှကိုကျင်တရားညီမျှတာတဲ့။အဲ့ဒီလိုကိုကျင်တရားညီမျှတယ်ဆိုလို့ရှိရင်သူမတောင်းနေပဲဒီဘဝနောက်ဘဝရောပါရမီဖြည့်ပတ်တွေဖြစ်နေဖြစ်နိုင်ပါတယ်လို့မြတ်စွာဘုရားကပေါ်ကြားခြင်းဖြစ်ပါတယ်။နောက်တတိယချက်ကသမစာကစွန့်ကြဲပေးကလူတန်းချင်းစွန့်လွတ်နေတာခံရင်တူရတယ်ဆိုတာဘာပြောတာလဲဆိုတော့လူတဲ့တန်းတဲ့အခါမှာလည်းပဲစိတ်တူကိုယ်တူလွတ်လွတ်ကျွတ်ကျွတ်ကိုလူတန်းရတယ်လွတ်လွတ်ကျွတ်ကျွတ်လူတန်းတယ်ဆိုတာဘာပြောတာလဲဆိုတော့ခုခေတ်စကားနဲ့ပြောလို့ရှိရင်ဘွယ်တစိတ်ကြီးရအောင်သွားလူတာတဦးကဒီလိုစိတ်ရှိတယ်ဘုံပကဒနာလူချင်းနဲ့အခွင့်ရေးလူချင်းလို့လူတာတဦးကမဟုတ်ဘူးလူတယ်ဆိုလို့ရှိရင်လူကံပုဂ္ဂိုလ်တောင်းစားနေတဲ့ပုဂ္ဂိုလ်ဖြစ်ပေစီအာသူလည်းပဲသူကံပုဂ္ဂိုလ်တစ်မျိုးငါ့ရဲ့ဒီပွဲဝတ္ထုကိုစားသုံးပြီးတော့ချမ်းသာပါစေဆိုတဲ့မေတ္တာတရားတသက်နဲ့လှူရင်အဲ့ဒါလွတ်လွတ်ကျွတ်ကျွတ်လှူတာလို့ခေါ်တယ်။တန်ဃာတော်ရှင်မြတ်တွေကိုသင်္ကန်းကတ်တယ်ဆိုရင်ငါသင်္ကန်းကိုဝတ်ပြီးတော့တန်ဃာတော်ရှင်မြတ်တွေအလုံးလုံးနိုင်ရပါစေ။အသိဉာဏ်တူရကြပါစေ။ဒီလိုစိတ်နဲ့လှူတာ။ဒီလိုမှမဟုတ်ပဲနဲ့သင်္ကန်းလူမှဖြစ်လျက်ပွားတိုင်းမှာအသားရေချောမွေတာဖြစ်ရပွားတိုင်းမှာဝတ်စားနဲ့မကူမပင်မနဲ့ဝတ်စားတွေပေါများတာတူဦးကဒီလိုစိတ်နဲ့လူလေဆိုရင်လောဘပြားထန်းတယ်တူဦးကကြတော့အလောဘမေတ္တာပြားထန်းတယ်ဒါမျိုးဆိုလို့ရှိရင်စွန်ကြဲပေးကန်းလူတန်းတဲ့နေရာဦးပဲတူဦးကဘုံဘကတနာပဲလိုက်တော့လောဘတွေနဲ့လူတော့မငြိမ်ရတော့တူဦးကတကယ်မေတ္တာစိတ်နဲ့လူတယ်နောက်တနည်းအားဖြင့်တော့ဣဒံမေပုံညာနိဗ္ဗာန်တတ်ပစ္စယဟောတုဒီကောင်းမွန်နိဗ္ဗာန်တွေထောက်ပံ့ဖြစ်ပါစေဆိုရင်32ဘုံနဲ့မှဖြစ်ခြင်းစိတ်မရှိတော့အဲ့ဒါ32ဘုံနဲ့မှမဖြစ်ခြင်းတာဟာလောဘနဲ့မလူတော့တာလွတ်လွတ်ကျွတ်ကျွတ်လူတာလို့ခေါ်ရပါဘူးဒါကြောင့်မို့ဇနီးမောင်နှံပဲဖြစ်ဖြစ်မိဘနဲ့သားသမီးပဲဖြစ်ဖြစ်မောင်နှမချင်းချင်းပဲဖြစ်ဖြစ်နောက်ပြီးတော့ရောင်းဘောဝယ်ဘက်တွေပဲဖြစ်ဖြစ်အလုံးလှူဒန်းနေဆိုလို့ရှိရင်တန်တရာဖြစ်ပါရမီဖြစ်ကြပါလေဆိုရင်စိတ်တွေကိုယ်တွေလွတ်လွတ်ကျွတ်ကျွတ်လှူရတယ်နောက်ပြီးတော့ဆွန့်လွတ်နေတာခံတဲ့နေရာမှာလည်းပဲပုထုရှင်ဆိုတာအတ္တကြီးတယ်ကိုယ်ပေါ်မှာတော့မေတ္တာရှိစေခြင်းနဲ့ကိုယ်ပေါ်မှာတော့ယူယူရရနဲ့ပြုစုစေခြင်းနဲ့ကိုယ်ကပြန်ပြီးတော့မေတ္တာပေးမယ်ဆိုတဲ့လူကြတော့ရှားတတ်ပါတယ်အဲ့တော့ကိုယ်ကမေတ္တာပေးရင်ကိုယ်စိတ်တည်းမြင့်တယ်ပစ္စည်းရယုံနဲ့မိမိပေါ်မှာမေတ္တာထားယုံနဲ့ ကိုကကျင်းတဲ့ယုံပဲရှိမယ်လောဘဖြစ်ယုံပဲရှိမယ်အဲ့တော့ဇနီးမောင်နှံနှူးမောင်နှမချင်းချင်းမေတ္တာတရားကိုပြန်ရပါတယ်အာ तू ကကြီးပဲလုပ်ငန်းပို့လို့ရတာ तू ပဲကောင်းကောင်းကြပါပြီအကြီးလုပ်တဲ့ပုဂ္ဂိုလ်ကလည်းပဲဩ तू ကအငယ်ငါညာတံမှပြည့်စုံပါဆိုပြီးတော့တဦးနဲ့တဦးစွန့်လွတ်နေတာခန္ဓာကြီးပြန်ရင်ပြင်စိတ်တက်တယ်တဖြည်းဖြည်းမြင့်လာပြီးတော့နောက်ဆုံးဘုရားကောင်းစိတ်တက်လို့ဖြစ်ပြီးတော့ပါရမီတွေပြည့်သွားနိုင်လာတယ်ဒါကြောင့်နံပါတ်3ကစွန့်လွတ်ပေကံတူတန်းတဲ့နေရာမှာလည်းပဲလွတ်လွတ်ကျွတ်ကျွတ်တူတန်းမှုတူမြရရစွန့်လွတ်နေတာတန်တာလည်းပဲတဦးပေါ်တူငါကပို့ပြီးတော့နေနာခံမယ်ငါကပို့ပြီးတော့အခွင့်အရေးကိုစွန့်လွတ်မယ်ဆိုဒီလိုစိတ်သက်မျိုးတွေညီမြပြီဆိုရင်သူ့မတောင်းလည်းပဲအမြဲတမ်းပဲပေါင်းစည်းပြီးတော့မေတ္တာတရားနဲ့သိကက်ပြီးတော့နေတတ်ပါတယ်နောက်နံပါတ်4ကသမပညာပညာတရားတင်ရအောင်ဆိုတော့ဘွဲတီတီတူမြတာပြောတာမဟုတ်ပါဘူးဘွဲဒီဒီကတော့ကြာကြာလေးရမရကျင်နေပြီဘာတူရမလဲဆိုတော့ဒါကောင်းတဲ့လို့ဒါမကောင်းတဲ့လို့ဒါကုသိုလ်ဖြစ်တဲ့လို့ဒါအကုသိုလ်ဖြစ်တဲ့လို့ဖွဲ့ချသိလို့ရှိရင်တဏှာမှမအောင်လည်းပဲပညာရှိတယ်လို့ခေါ်ရပါတယ်ဥပမာအဖြစ်ကုသိုလ်လုပ်တဲ့နေရာမှာလည်းပဲဂုံပကသနာရီနဲ့လုပ်တာမောယုံပါပဲကုသိုလ်မရှိပါဘူးဒီလိုစိတ်တတ်နဲ့လုပ်တာမကောင်းဘူးလို့သိတယ်ကုသိုလ်လုပ်တဲ့နေရာမှာပဲစိတ်သေးနာမမှန်ကန်ကန်နဲ့သူများချမ်းသာဖို့ကိုယ့်အတွက်ပါရမီဖြစ်ဖို့နိဗ္ဗာန်ရောက်ဖို့ဒီလိုရိုးရိုးသားသားနဲ့လုပ်တာကောင်းတယ်လူတာတန်းတာဘူးပဲဒီလိုစိတ်နဲ့လူတာကောင်းတယ်ဒီလိုစိတ်နဲ့လူတာမကောင်းဘူးလို့သိရင်ဒါပညာရှင်လို့ခေါ်တယ်အဲ့ဒီလိုပညာလည်းပဲညီမျှရတယ်တရားထုတ်လို့ရှိရင်လည်းပဲကျေရရာရှိတဲ့သဘောနဲ့အသက်ရှည်အောင်ကျန်းမာရေးကောင်းအောင်တဲ့၅မိနစ်ရှုမှတ်ရင်၅မိနစ်ကိလေသာကင်းတယ်လို့ဒီလိုစိတ်ထားနဲ့တရားရှုမှတ်တာကောင်းတယ်ဘာကြညာကြောင့်လို့တရားရှိမှတ်တာမကောင်းဘူးလို့တရားရှိမှတ်တဲ့စိတ်ထားကပဲကောင်းတာမကောင်းတာဖွဲ့ချသိသွားရင်ဒါပညာရှင်လို့ခေါ်ရပါတယ်။ဒါကြောင့်မို့ဒီတရား၄ပါးတူညီညာလို့ရှင်မြတ်စွာဘုရားကသင်တို့တည်းဟာတဲ့ဒီဘွားရောနောက်ဘွားရောပါရမီဖြည့်ပတ်တည်ခြင်းနဲ့ပေါင်းစည်းနိုင်ကြပါတယ်။ပါရမီဖြည့်ပတ်တည်ဖြစ်နိုင်ကြပါတယ်လို့မြတ်စွာဘုရားကလေးလေးစားစားပြန်ပြီးတော့ဟောကြားတော်မူခဲ့ပါတယ်။ဒါကြောင့်မို့ယင်းနေ့ရွှေလေးပြာမိသားစုနဲ့တကွာကြွရရရတဲ့တရားနာပရိသတ်ပေါင်းလို့ပဲဘုန်းကြီးကအလုံးတော်မောင်နှမချင်းချင်းနေမိဘအမေသာသမီချင်းချင်းနေညီမချင်းချင်းနေနောက်ပြီးတော့ဇနီးမောင်နှံချင်းချင်းလူသမားနဲ့လူဆင်ချင်းချင်းနောက်ဆုံးတိုင်းပြည်ပြည်သားတွေနဲ့အုပ်ချုပ်တဲ့ပုဂ္ဂိုလ်ချင်းချင်းမေတ္တာမကွာဘဲနဲ့နေခြင်းဟောဒီလေးပါးကိုကြိုးစားပြီးတော့ကျင့်သုံးနိုင်ရမယ်ဆိုတာအတိပေးတဲ့နည်းဓမ္မလက်ဆောင်ကျင့်တဲ့ဟောကြားခြင်းဖြစ်ပါတယ်ဒါကြောင့်ဒီတရားသီလသာကပညာတရားကိုမြတ်စွာဘုရားဟောကြားတဲ့အတိုင်းညီညီညံ့ညံ့ကျင့်သုံးနိုင်ကြပါစေ။အဲ့ဒီတရားသီလသာကပညာတရားကိုညီညီညံ့ညံ့ကျင့်သုံးပြီးတော့ပါရမီတစ်ဖြည်းဖြည်းတစ်ဖြည်းဖြည်းရင့်သင်ပြီးတော့နောက်ဆုံးမှာမဉ္ဉံဘူဉံဖြင့်နိဗ္ဗာန်ကိုတင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း။ကေယနေ့၄ချိန်မြောက်၄နှစ်မြောက်ပြုတဲ့ကုသိုလ်ဟာလည်းပဲနိဗ္ဗာန်အတွက်တန်ត្រာချင်းရဲ့ချုပ်ရင်းရဲ့နိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပါစေလို့အာရုံပြုပြီးတော့ရည်သက်ချာကြစို့အာလုံးရည်သက်ပါလည်းပဲလက်အုပ်ချီပြီးလိုက်ဆိုပါ